The Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ1ရက်တနင်္ဂနွေနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါ။ကျွန်တော်ညနေပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမမများသတင်းအောင်နဲ့တူချင်ညာပြီးသားမှာဖြစ်ပါတယ်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှုတွေပြန်မြင့်တက်လာနေပြီးတော့ဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတွေမှာသေဆုံးမှုတွေရှိလာနေပါတယ်အမေရိကန်ပြည်ထောင်စုဆောင်ကယ်ရိုလိုင်းနာပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီနဲ့အချို့ရွေးကောက်ပွဲမှာတော့အထူးသဖြင့်ဟောင်းဂျိုးဘိုင်ဒန်အနိုင်ရသွားပါတယ်မလေးရှားနိုင်ငံမှာတော့ဝန်ကြီးချုပ်တိအင်္ဂလိပ်မှာကျန်းသက်စာကြေဆိုလိုက်ပါပြီဒီလိုမျိုးနောက်ဆုံးရဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အိန္ဒိယနဲ့မြန်မာနှစ်နိုင်ငံအစိုးရချင်းဒေသတွင်းဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်နေတဲ့ကလတန်စီမံကိန်းက Track ကဒီရခိုင်လက်နက်ကိုင်အဖွဲ့ကမိရှုဖျက်ဆီးလိုက်တဲ့အကြောင်း
စစ်ကြောတော့ကတဲရတာခက်ခဲဖြစ်တဲ့အတွက်ဆိုတော့ပကုတ်ခူကနေပြီးတော့ DJC နောက်ကအောက်တင်းစီနောက်ဆန်စီစားတဲ့ပေါ့နော်ဆဲလာတော့စက်နှစ်ပိတ်ကအကြည့်ကလောင်းဝရောက်ခဏစ
ချင်းပြည်နယ်စီပင်တာယာရေးဝင်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်သွားဖို့ရှိပါတယ်တခါမြမအရေးဆွေးနွေးခန်းမှာတော့ဒီတရုတ်နဲ့မိုင်ပေါင်းထောင်ချီပြီးတော့နေချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ရောဂါဖြစ်တဲ့လူနာမတွေ့ရသေးတာဟာကျန်းမာရေးဆောင်ရှားမှုသိပ်ကောင်းနေလို့လားရှာဖွေဖော်ထုတ်မှုညံ့လို့လားဆိုတာဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပါလိမ့်ရှင်ဒုတိယပိုင်းမှာတော့ဥစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုတ်သက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ရမှာပါအခုရေဆုံးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုရနိုင်နဲ့မမျှသိအောင်တို့ပြောပြပါမယ်ရှင်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတယ်လို့တရုတ်ကျန်းမာရေးအာဏာပိုင်တွေကပြောလိုက်ပါတယ်။စနေနေ့ကနောက်ထပ်ရောဂါကူးစက်ခံရသူ953ယောက်ရှိခဲ့ပြီးတော့ဒီမတိုင်ခင်တောက်ချာနေ့ကတော့ရောဂါကူးစက်ခံသူက428ယောက်ရှိတာကြောင့်စနေနေ့ဟာရောဂါကူးစက်မှုအရေအတွက်ပြီးခဲ့တဲ့သတင်းမှအတွင်းမှာအများဆုံးဖြစ်တယ်ဆိုပြီးတော့တရုတ်အာဏာပိုင်တွေကပြောပါတယ်။နောက်ထပ်ရောဂါကူးစက်ခံသူအများစုဟာဒီဟူပေပြည်နယ်ဝူဟန်မြို့ကဖြစ်ပြီးတော့ဒီတမြို့ထဲမှာပဲရောဂါကူးစက်ခံသူ965ယောက်ရှိတာကြောင့်ဒီဖြစ်တဲ့သူအားလုံးရဲ့99ရာခိုင်နှုန်းကအဲ့ဒီမြို့ကဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာစနေနေ့ကနောက်ထပ်သေဆုံးသူရေအတွက်ဟာစုစုပေါင်း365ယောက်ရှိခဲ့ပြီးတော့ဖေဖော်ဝါရီလအတွင်းမှာလူသေဆုံးမှုဒုတိယမြောက်အနည်းဆုံးဖြစ်တယ်လို့ပြောပါတယ်တောက်ကြနေတုန်းကတော့သေဆုံးသူ58ယောက်ရှိခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ကူးဆိုရင်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်ဟာ1890ထက်မနည်းရှိသွားခဲ့ပြီဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။ဟူဝေးပြည်နယ်ပြည်မှတ်မှာတော့ယောဂါကူးစက်ခံသူ3ယောက်ရှိခဲ့ပြီးတော့ဒါဟာယောဂါဖြစ်ပွားခြင်းကဆက်လို့ယောဂါကူးစက်မှုအနည်းဆုံးဖြစ်တယ်လို့လည်းဆိုပါတယ်။အခုဆိုရင်ကမ္ဘာနိုင်ငံပေါင်း50ကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း16,000ကျော်သွားပြီဖြစ်ပြီးတော့အိတ်တဲက8,900ကျော်ကတရုတ်နိုင်ငံပြည်မှကြီးမှဖြစ်ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့သူ3,900ကျော်လာတဲ့အတွက်ခရီးရန်ဖျားเจ้าတွေကိုပိတ်လိုက်ပါတယ်။စနေနေ့တနေ့တွေမှာပိုးကူးစက်သူ800ကျော်ရှိတဲ့နောက်မှာအခုလိုဖျားเจ้าတွေကိုပိတ်ဖို့ဆုံးဖြတ်လိုက်ကြောင်းကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်အခုတည်းဒီယောဂပိုးကြောင့်တောင်ကိုရီးယားမှာတည်ဆုံသူဟာ18ဦးလောက်ရှိပါတယ်။ဆိုးမျိုးမှာတော့ Yoidofu Gospel Christian ဖခင်ကြီး YouTube ကတဆင့်ဝတ်ပြုနိုင်အောင်စီစဉ်ထုတ်လွှင့်ပေးခဲ့ပါတယ်။လူစုလူရေးကတဆင့် virus ပိုးကူးစက်တဲ့အန္တရာယ်ကိုရှောင်ရှားဖို့အခုလို online ကနေဝတ်ပြုနိုင်အောင်စီစဉ်ပေးတဲ့ဟာသိက္ခာကောင်းတဲ့အစီအစဉ်ဖြစ်တယ်လို့ဖခင်ပုံမှန်သွားလေးရှိသူတဦးကပြောပါတယ်။တရင်ဘက်ကုံရုံးပိတ်ရဲ့အတွင်းမှာဘာသာရေးပွဲတွေနဲ့တခြားပွဲတွေကိုရှောင်ပြီးတော့အိမ်ထဲမှာပဲနေကြဖို့ပြည်သူတွေကိုအစိုးရကသတိပေးထားပါတယ်။အခုလို့တောင်ကိုရီးယားနိုင်ငံတဝမ်းမှာဖခင်1,900ကျော်ကိုပိတ်လိုက်ဖို့ဆုံးဖြတ်ချက်ကနှစ်ပေါင်း136နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။အထင်ကရခရီးယန်ဖခင်တွေကအွန်လိုင်းကတဆင့်ဝတ်ပြုဆုတောင်းမှုစီစဉ်ပေးထားပြီးတော့ဗုဒ္ဓဘာသာဖခင်တွေမှလည်းဘာသာရေးပွဲတော်ကြီးကျင်းပဖို့ကိုဖျက်သိမ်းခဲ့ပါတယ်ရှင်။
ပြည်နိုင်ငံနဲ့နိုင်ငံချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တည်ပြောက်ထိုးလာနေချိန်မှာပဲဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတို့မှာလည်းဒီဗိုင်းရပ်စ်ကြောင့်လူသေဆုံးမှုတွေကိုစပြီးတော့တွေ့လာနေရပါပြီ။ Diamond Princess အပျော်စီးသမောက်မှာယောဂထိန်းချုပ်ရေးအတွက်တည်သက်ထားခံထားရတဲ့အသက်88နှစ်အရွယ်လူကြီးတူဩစတြေးလျနိုင်ငံပတ်ပြုံမှာကွယ်လွန်သွားတာကြောင့်ဩစတြေးလျမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးတည်ဆုံးသူဖြစ်ခဲ့ပါတယ်။အလားတူပဲထိုင်းနိုင်ငံမှာဆိုရင်လည်းနိုင်ငံသားခီးသွားတူနဲ့ထိစပ်ခဲ့တဲ့အသက်35နှစ်အရွယ်ရောင်စီတူ coronavirus net the song dog at down time male coronavirus jump ma uzon the song to chilagebale, Japan Masuene Mia by Hokkaido Choma, that can say you and you thought the U coronavirus jump the song dog about it. American beyond Zumara coronavirus jump ma don't the song to Shigebido, coronavirus could set Pian Bala Muda Chini Manamiago, American in Pian Saint Tarelu, American the Madon from Gas and Iniga Piola Bale. Now the virus Bokusa Kayamu Pila Nanya Shi Mele so in Thailand Nivum Lulu Tamna Trump Gapyovare. Washington Bine Mati Sondore A Luna Hasoye Gulu Yoga Kusam Kayangema Kidora Mumishige Vulu American Yoga Tencho Ye CDC Nyanjaye Mu Robert Redfield Gapyovare. Washington Bine Mara Ocho Yemu J is Insliga Yewa Chini Jinya Tabido Virus Kusa Piana Mugu Tencho Hudra Pidenga Shidmia Yemi Ano Dobi Bugu Lesnja Tavare. ဒီနိုင်ငံအပြင်ယောဂဆိုးဆုံးပြန့်နှံ့နေတဲ့အီတလီနဲ့တောင်ကိုရီးယားနိုင်ငံတို့ကိုဖြစ်နိုင်သမျှခရီးမသွားကြဘူးကိုလည်းအမေရိကန်မိသားစုကသူ့နိုင်ငံသားတွေကိုအကြံပေးထားပါတယ်အခုကိုရိုနာဗိုင်းရပ်ကြောင့်ကမ္ဘာစီးပွားရေးပြတ်ကပ်ဖြစ်လာနိုင်ခြင်းအပေါ်မှာလည်းစိုးရိမ်မှုတွေရှိလာနေပါတယ်ခင်ဗျာ
American စီးကုမ္ပဏီတစ်ခုကRemdesivirဆီးကိုကိုရိုနာဗိုင်းရပ်ပိုးကူးဆက်ခံထားရသူတွေမှာစမ်းသပ်သွားမယ်လို့ကြေညာပါတယ်ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Gilead Sciences စီးကုမ္ပဏီကRemdesivir ဆီးကိုမလအတွင်းမှာကိုရိုနာဗိုင်းရပ်ပိုးကူးဆက်ခံထားရသူလူတစ်ထောင်လောက်နဲ့စပ်ပြီးတော့စမ်းသပ်မယ်လို့ပြောတာပါကနဦးလူနာ၄၀၀ကိုဒီဆီးကိုငါးရက်ကနေဆယ်ရက်ထိပေးပြီးတော့စမ်းသပ်မှာဖြစ်ပြီးကျန်လူနာ၆၀၀ကိုအုပ်စုသုံးစုခွဲပြီးတော့စမ်းသပ်သွားမယ်လို့ ဖေဗူအာလအတွင်းကစပြီးတော့စမ်းသပ်ခဲ့တာပါ။ဝူဟန်မြို့မှာစမ်းသပ်စင်တာနှစ်ခုဖွင့်ပြီးတော့စမ်းသပ်နေပြီးအခုတတိယမြောက်အဖြစ်နီဘရာစကာပြည်နယ်ဥမာဟာမြို့ကနီဘရာစကာတက္ကသိုလ်စေသိပ္ပံစင်တာမှာရေရှည်သူတေသနာပြုလုပ်သွားဖို့ရှိပါတယ်။နောက်ထပ်စမ်းသပ်စင်တာတွေကိုအာရှတိုက်နိုင်ငံတွေနဲ့ကမ္ဘာတစ်ဝှမ်ကိုရိုနာဗိုင်းရပ်ပိုးကူးစက်မှုနှုန်းမြင့်မားတဲ့နိုင်ငံတွေမှာဖွင့
ဗီအိုအမေရိကန်တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဗီအိုကနေဒီနေ့ကနေညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုတောင်ကယ်လိုင်းနာပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲမှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်အနိုင်ရသွားပါတယ်။အခုလိုဂျိုးဘိုင်ဒန်အနိုင်ရသွားတဲ့အတွက်လာမယ့်အင်္ဂါနေ့ကျရင်ပြည်နယ်14ခုမှာကျင်းပမယ့်ဒီပါတီတွင်အကျိုးရွေးကောက်ပွဲတွေအတွက်လည်းရှိန်ဟုန်ရသွားခဲ့ပါတယ်။မဲဆန္ဒနယ်60ရာခိုင်နှုန်းကိုရည်တပ်ပြီးချိန်မှာတော့ဒီဂျိုးဘိုင်ဒန်ကမဲအရေအတွက်50ရာခိုင်နှုန်းနဲ့အများဆုံးရရှိထားပြီးတော့ဗမာအထက်လွှတ်တော်မက်ဘာနီဆန်ဒက်စ်က19ရာခိုင်နှုန်းနဲ့ဒုတိယဗီလီယနာသတင်းကြီးတော့မ်စတီယာက17ရာခိုင်နှုန်းနဲ့တတိယရခဲ့တာဖြစ်ပါတယ်။ဒုသမအောင်ဂျိုးဘိုင်ဒန်ဟာပထမဆုံးကျင်းပခဲ့တဲ့ဒီမိုကရက်ပါတီတွင်အကျိုးရွေးကောက်ပွဲ၃ခုမှာအနိုင်မရခဲ့တာကြောင့်တကယ်လို့သာသူ့အနေနဲ့မနေ့ကကျင်းပခဲ့တဲ့ဒီတောင်ကွယ်လိုင်းနဲ့ပြည်နယ်ကအကျိုးရွေးကောက်ပွဲကိုအနိုင်မရခဲ့ဘူးဆိုရင်တော့ဒီမိုကရက်ပါတီကသမလောင်ဖြစ်လာဖို့အခြေအနေမရှိတော့ဘူးဆိုပြီးတော့အကဲခတ်အတော်များများကသုံးသပ်ပြောဆိုနေကြတာဖြစ်ပါတယ်။ဒါပေမဲ့တောင်ကွယ်လိုင်းနဲ့ပြည်နယ်မှာအနိုင်ရပြီးတဲ့နောက်မှာတော့ဂျိုးဘိုင်ဒန်ဟာအလားအလာကြီးကောင်းလာခဲ့ပြီးတော့သူ့ကိုထောက်ခံသူတွေနဲ့လည်းကိုလံဘီယာမြို့မှာအောင်ပွဲခံခဲ့ပါတယ်။တောင်ကယ်လိုင်းနဲ့ပြည်နယ်မှာအာဖရိကနယ်ပါးတွေအများပြားနေထိုင်ကြတာဖြစ်ပြီးတော့ဒီထဲကအများစုဟာသမ္မတအိုဘားမားဆွေးနွေးလက်ထက်မှာဒုသမ္မတလုပ်ခဲ့တဲ့ဂျိုးဘိုင်ဒန်ကိုထောက်ခံကြတာဖြစ်ပါတယ်။ဘီလီယနာသတင်းကြီးစတီယာကတော့တောင်ကယ်လိုင်းနဲ့ပြည်နယ်မှာအနိုင်မရပြီးတဲ့နောက်ရွေးကောက်ပွဲကိုဆက်မပြိုင်တော့ပဲနှုတ်ထွက်လိုက်ပြီဖြစ်ပါတယ်နော်။
အာဖဂန်အစိုးရအနေနဲ့တာလီဘန်အကြီးအကဲ9000ကိုပြန်လွှတ်ပေးဖို့ကတိပေးမထားဘူးလို့အာဖဂန်သမ္မတအာရှရက်ဂါနီကဒီကနေ့ပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တပုံအဖွဲ့ကြားသမိုင်းဝင်ငြိမ်းချမ်းရေးသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာစနေနေ့ကလက်မှတ်ရေးထိုးပြီးတဲ့နောက်မှာသူကအခုလိုပြောလိုက်တာပါ။ အာဖဂန်တာလီဘန်ညီငယ်ရေးဆွေးနွေးပွဲတွေဆဖို့အတွက်တာလီဘန်အကျဉ်းသားတွေပြန်လွတ်ဖို့ကမဖြစ်မနေလှုပ်ဆောင်ဖို့လိုအပ်တဲ့အချက်တစ်ခုမဟုတ်ဘူးလို့သမရဂါနီကဒီကနေ့ကဘူးမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒါပေမဲ့ဒီအချက်ကိုနောင်လာမယ့်ဆွေးနွေးပွဲတွေမှာထည့်ပြီးတော့ဆွေးနွေးသွားမယ်လို့လည်းသူကပြောပါတယ်။အကျဉ်းသားတွေပြန်လွတ်ဖို့ကအမေရိကန်နဲ့မသက်ဆိုင်ပဲအာဖဂန်အစိုးရမှသာအာဏာရှိတာဖြစ်ကြောင်းလည်းသူကပြောပါတယ်။အာဖဂန်အစိုးရအနေနဲ့အကျဉ်းသားဖလေကြီးနဲ့ပတ်သက်တဲ့ဘယ်လိုဖိအားပေးမှုကိုမှလက်ခံမှာမဟုတ်ဘူးလို့သမရဂါနီကပြောတာပါ။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တပုံအဖွဲ့ခြားသမိုင်းဝင်ညီညွတ်ရေးသဘောတူစာချုပ်တရက်ကိုကာတာနိုင်ငံဒိုဟာမြို့မှာစနေနေ့ကနိုင်ငံပေါင်း20လောက်ကကိုယ်စားလှယ်ပြီးရှေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူစာချုပ်အရနိုင်ငံတွင်းအပီးတိုင်အပြည့်ခန့်ရစဲရေးသဘောတူညီချက်နဲ့အာဏာခွဲဝေရေးစတဲ့အချက်တွေပေါ်မှာရှေ့ဆက်ဆွေးနွေးသွားဖို့လမ်းပွင့်သွားတာဖြစ်ပါတယ်။အခုလိုအမေရိကန်နဲ့တာလီဘန်အကြားညီညွတ်ရေးလက်မှတ်ရေးထိုးလိုက်တဲ့အတွက်ဆက်ရှိနှစ်ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်စီမှာဖြစ်တယ်လို့အမေရိကန်တပ်တွေကလည်းအာဖဂန်ကနေတဖြည်းဖြည်းချင်းပြင်ယူသိမ်းနိုင်မှာဖြစ်ပါတယ်။
ရုရှားနိုင်ငံအနေနဲ့စီးရီးယားရေးကိစ္စမှာမပါဝင်ပဲဘေးထွက်နေဖို့တူရကီသမ္မတအာဒဝန်ကစနေနေ့မှာပြောလိုက်ပါတယ်။ဒါပြင်တူရကီတပ်တွေအနေနဲ့စီးရီးယားပြဿနာကိုသူတို့ဘာသာသူတို့ကင်တွယ်ဖြေရှင်းမယ်လို့ပြောလိုက်ပြီးစီးရီးယားနိုင်ငံကိုလည်းသူကတတိပေးလိုက်ပါတယ်။တူရကီတပ်တွေစီးရီးယားနိုင်ငံတွေကိုဝန်ထမ်းဟာစီးရီးယားပြည်သူတွေရဲ့တောင်းဆိုချက်ကြောင့်ဖြစ်ပြီးစီးရီးယားသမ္မတအာဆတ်ရဲ့တောင်းဆိုမှုကြောင့်မဟုတ်ဘူးလို့သမ္မတအာဒဝန်ကပြောပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအစ်တလီပြည်နယ်ထဲမှာစီးရီးယားဘက်ကတိုက်ခိုက်မှုတွေကြောင့်တူရကီတပ်ဖွဲ့ဝင်34ယောက်အခုသတင်းမှတ်တွင်တည်ဆုံးသွားခဲ့ပြီးဒါကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားတပ်တွေကိုပြန်ပြီးလက်တုံ့ပြန်ခဲ့တယ်လို့လည်းသမ္မတအာဒဝန်ကပြောပါတယ်။တူရကီတပ်တွေရဲ့တိုက်ခိုက်မှုကြောင့်အစ်တလီနဲ့လက်ဘိုဒေတာတွေမှာစီးရီးယားစုရကိုထောက်ခံတဲ့တပ်ဖွဲ့ဝင်26ယောက်တည်ဆုံးခဲ့တယ်လို့စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။တူရကီကရုရှားစုရကိုဘေးထွက်နေဖို့ပြောနေပြီးမဲ့လည်းအစ်တလီခရိုင်ထဲမှာဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းရုရှားစစ်လေယာဉ်တွေကစီးရီးယားတပ်တွေကိုအကူအညီပေးခဲ့တယ်လို့လည်းပြောပါတယ်။စီးရီးယားနိုင်ငံမှာတိုက်ပွဲတွေအချိန်မြင့်လာနေတာကစိုးရိမ်စရာအကောင်းဆုံးအခြေအနေတစ်ခုကိုရောက်ရှိနေပြီးတော့ချက်ချင်းအပြည့်ရကြဖို့ကိုလည်းကုလသမဂ္ဂအတွင်းဘူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။ဒီချိန်ထဲမှာပဲစီးရီးယားနိုင်ငံကဒုက္ခသည်ပြဿနာကိုရင်ဆိုင်နေရတဲ့တူရကီနိုင်ငံကသူတို့နိုင်ငံထဲမှာရှိတဲ့စီးရီးယားဒုက္ခသည်တွေကိုဥရောပကိုသွားဖို့အတွက်ခွင့်ပြုလိုက်မယ်လို့သမ္မတအဒိုဝန်ကချိန်ချောက်ထားပါတယ်။တူရကီနဲ့ဂရိနိုင်ငံနယ်စပ်မှာဒုက္ခသည်13,000လောက်ရောက်ရှိနေပြီးတော့ဒုက္ခသည်တွေနဲ့ဂရိလုံခြုံရေးရဲတပ်ဖွဲ့တွေလည်းပဋိပက္ခတွေဖြစ်ခဲ့ပါတယ်။တူရကီနိုင်ငံအနေနဲ့စီးရီးယားနိုင်ငံကနေဒုက္ခသည်တွေကိုလက်ခံပေးဖို့တူရကီနဲ့ဥရောပသမဂ္ဂကို2016ခုနှစ်ကသဘောတူထားတာဖြစ်ပြီးတော့အပြန်အလှန်အနေနဲ့ EU ကတူရကီကိုဒေါ်လာဘီလီယံပေါင်းများစွာအကူအညီပေးသွားဖို့သဘောတူထားတာဖြစ်ပါတယ်ခင်ဗျာ။
မလေးရှားပြည်ထောင်စုဝန်ကြီးဟောင်းမူဟီဒနီယာစင်ဟာဒီကနေ့တနင်္ဂနွေနေ့မှာဝန်ကြီးချုပ်တည်အဖြစ်ကျန်းသစ္စာချိန်ဆိုပါရယ်အသက်64နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်မဟာတီးယားမိုဟာမက်ဒီယာရူကနှုတ်ထက်စာတင်ပြတဲ့နောက်မှာမလေးရှားပြည်ရင်ကမူဟီဒန်ကိုဝန်ကြီးချုပ်အဖြစ်ရွေးချယ်ခန့်လိုက်တာပါမူဟီဒန်ဟာဝန်ကြီးချုပ်တာဝန်တွေကိုအပြည့်အဝထမ်းရွက်သွားမှာဖြစ်ကြောင်းဒီကနေ့ဘုရင်ဆူတန်အဗ်ဒူလာဆူတန်နာမက်ရှာရှေ့မှောက်မှာကျန်းသစ္စာချိန်ဆိုခဲ့ပါရယ်သူဟာဝန်ကြီးချုပ်တာဝန်တွေကိုတနင်္လာနေ့စပြီးတော့ထမ်းဆောင်သွားမှာဖြစ်ကြောင်းလဲဝန်ကြီးချုပ်ရုံးကထုတ်ပြန်ကြေညာပေမဲ့တခြားမှတ်ချက်တစုံတရာတော့ပေးမထားပါဘူး။ဝန်ကြီးချုပ်ဟောင်းမဟာတီးယားကသူ့ယာတူဆက်ခံမဲ့သူအဖြစ်အန်ဝါအစ်ဘရာဟင်ကိုယှထားတာပါ။ဒါပေမဲ့အန်ဝါအစ်ဘရာဟင်ကိုအာဏာလွှဲမပေးရအောင်အစိုးရအသစ်ဖွဲ့ဖို့ဝန်ကြီးချုပ်မဟာတီးယားရဲ့ပါတီနဲ့အတိုက်ခံအဖွဲ့တွေကအဖွဲ့ဝင်တချို့ကြားမှာဆွေးနွေးမှုတွေကြောင့်ဝန်ကြီးချုပ်မဟာတီးယားယာတူကနှုတ်ထွက်ခဲ့ပါတယ်။နှစ်ပေါင်း60နီးပါးအုပ်ချုပ်ခဲ့တဲ့အာဏာရပါတီဟောင်းဖြစ်တဲ့ညီညွတ်တော်အမျိုးသားအစည်းအရုံး UMNO ကလည်း Islamic Party ဖြစ်တဲ့ PAS နည်းတူမူဟီဒင်ကိုထောက်ခံထားတာပါအခုလိုဘရင်ရဲ့ဆုံးဖြတ်ချက်အပေါ်ကိုမကြည်နက်တဲ့အတွက်စနေနေ့ကမြို့တော်ကွာလာလမ်ပူမှာလူ200လောက်စုဝေးဆန္ဒပြခဲ့ကြပါတယ်ရှင်တနင်္ဂနွေနေ့ညကထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်တဲ့မတ်မြသစဉ်အောင်လို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒီကလရန်စီမံကိန်းကကာအတိုက်ခိုက်ခံရတဲ့သတင်းနဲ့စကြပါမယ်။မြန်မာနဲ့အိန္ဒိယအစိုးရတို့အချင်းချင်းပူးပေါင်းဆောင်ရွက်တဲ့ကလရန်စီမံကိန်းမှာသုံးမဲ့လောင်စာဆီနဲ့စားနပ်ရိက္ခာတဲတဲ့12ဘိန်းတက်ဂုံတင်ကားကိုချင်းပြည်နယ်ပလက်ဝမြို့နယ်အတွင်းရခိုင်လက်နက်ကိုင်အဖွဲ့ AA ကမနေ့ကမီးတင်ရှို့လိုက်တယ်လို့ချင်းပြည်နယ်အစိုးရဘက်ကပြောပါတယ်မြန်မာစစ်တပ်နဲ့ AA အဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်လုံခြုံရေးအားနည်းလို့စီမံကိန်းဟာတတ်မှတ်ရက်အတွင်းပြီးစီးနိုင်တဲ့အခြေလည်းမရှိတဲ့အကြောင်းဖေးဝေမြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါ
ချင်းမြင့်တဲ့ပလက်ဝါမျိုးနယ်မှာကလတန်စီမံကိန်းတိဆောက်ရေးလုပ်ငန်းခွင့်အသုံးပြုဖို့73စီနဲ့စန္ဒရိတ်ကတင်ဆောင်လာတဲ့12ရင်ကိုပလက်ဝါမျိုးမရောက်ခင်မှာရခိုင်လက်နက်ကန်အေဖွဲ့ကနေမိရှုဖြစ်စီခဲ့တယ်လို့ချင်းမြင့်နယ်ဆိုရဖွဲ့စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်။မင်းကခဏဤဝန်ကျင်လာမှာဒီ ตรุเยวันนั้นนี่ซาโฟอะไรหาวดิเสร็จจะตบก็เตยอ่ะแค่ๆจิตเตะตัวปกคุกวันนี้พี่รอดีเซซีนอกจากออเทนซีนอกซันซีซาเปบ่เนาะไอ้อะไรที่กูเตยละ 12
ဖေဖော်ဝါရီလ20ကိုရနေ့ပခုတ်ကူဘက်ကတင်ဆောင်လာတဲ့73စီနဲ့စန္ဒရိတ်ခတင်ရင်ကိုပလက်ဝါမျိုးနဲ့မိုင်တန်120နီးမှာမိရှုဖြစ်စီလိုက်တာလို့သူကဆိုပါတယ်စီမံကိန်းအတွက်အသုံးပြုမဲ့လောင်စာစီနဲ့ရိတ်ခတင်ရင်မိရှုလိုက်တာနဲ့ပတ်သက်လို့အေအေပြောခွင့်ရခိုင်ဒုက္ခကတော့လို့ဆိုတော့ကျွန်တော်အသေးစိတ်တော့မသိသေးဘူးဒါမဲ့လို့ဒေကြတာကတော့ဒီကျွန်တော်တို့ကတော့ထုတ်ပြန်ချက်တွေလက ရာထဲမှာတင်းမသေးသေးအဲ့လိုမျိုးသွားလာလို့ရှိရင်တော့နေချင်းတပ်ဖွဲ့တွေကတော့သူတို့ဟိုလောက်တဲ့လောက်ခိုက်တာတော့လုံးပါ
2019ခုနှစ်နိုဝင်ဘာလ30ရက်နေ့မှာပလက်ဝမီဆိုရာလမ်းစီမံကိန်းအတွက်တည်ဆောင်လာတဲ့တင်မောကိုအေရခိုင်နဲ့လက်ကင်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ပြီးခဲ့တဲ့မလ16ရက်နေ့တုန်းကကလတန်မြစ်ကူးသရားတွေအုံပြုဖို့ရန်ကုန်ကနေတင်မောနဲ့တည်ဆောင်လာတဲ့သရားတန်ပေါင်းတန်ချိန်300လီးပါးကိုအေဖွဲ့ကနေမိရှုဖြည့်ဆည်းခဲ့ပါတယ်ဒီလိုပစ်ခတ်ရတာဟာပစ္စည်းတင်ဆောင်မှုမှာအေဖွဲ့ကိုအကြောင်းကြားမှုမရှိတယ်လို့စစ်တပ်ရဲ့လက်နက်ရိခတ်တင်ပေါ်တွေပါလာလို့ပြစ်ခတ်ရတာဖြစ်တယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်ဒီလိုလုံခြုံရေးရစိုးရိမ်နေရတဲ့အခြေအနေတွေကြောင့်မြန်မာနဲ့အိန္ဒိယနိုင်ငံဆွေးရတို့ပူးပေါင်းဆောင်ရွက်နေတဲ့ကလတန်ဘက်ဆုံစီမံကိန်းဟာတမန်ရဲ့ပြည်စည်းအောင်မလုပ်ဆောင်နိုင်ဘူးလို့စီပင်ဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်အိန္ဒိယဆွေးရနဲ့မြန်မာဆွေးရရဲ့လုပ်တဲ့စီမံကိန်းပေါ့နော်2019လောက်ကဟိုလုပ်တဲ့စီမံကိန်းပေါ့အခု2020ဟိုမေလဆိုပြီးရမယ့်စီမံကိန်းမင်းမေအေဂျာနာနဲ့မလုံးကြုံတာနဲ့အဲဒီဝန်ထမ်းတွေတို့လက်လုံးလို့မရတာနဲ့အဖန်ခံရတာနဲ့အဲ့လိုမျိုးတွေကြောင့်နှောင့်နှေးကျနေကြတော့ဒီသူ့ရဲ့မူလတက်မှတ်ထားတဲ့2020မေလမှာပြောင်းလောရမယ့်စီမံကိန်းမှာဒီနောက်ကျနေပြီပေါ့နော်
။ဒါ့အပြင်ချင်းမြင့်နယ်ပလဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ဖေဖော်ဝါရီပထမပတ်ကစပြီးတော့ကြောက်တော့ပလဝါရီလန်းချောင်းတွာလာမှုရပ်ဆိုင်းခဲ့တာပါ။လက်ရှိပလဝါမြို့နယ်မှာအခြေခံစားသောက်ကုန်တွေဈေးတက်နေတယ်လို့ဒေသခံကုကျော်မြင့်ကပြောပါတယ်
။စားသောက်ကုန်ကလည်းကလုံးစင်းနှင်းနေတာပဲ။အေးဘာမှမရှိဘူးကို။ဆန်တော့ပါလို့ဆိုရင်လည်းပြတ်ကုန်ပြီးဒီတက်တာတော့ပါလို့ဆိုရင်လည်းတပိတ်တာပေါ့6000တက်တော့ဆိုရင် 9000 အဲ့လောက်ထိတော့ပြင်းနေပြီ
။တိုင်းနယ်ပြည်နယ်နဲ့ကချင်းပြည်နယ်ဟာဖွံ့ဖြိုးမှုနောက်ကျဆုံးနဲ့လမ်းပန်းဆက်သွယ်ရေးခက်ခဲဆုံးပြည်နယ်လည်းဖြစ်ပါတယ်။မြန်မာစစ်တပ်နဲ့အေအေတို့ကြားစိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဝါမြို့နယ်ဟာညမဆိုရအမိတ်ထုတ်ပြန်ထားတဲ့အပြင်အင်တာနက်လိုင်းတွေလည်းဖေဖော်ဝါရီလ3ရက်နေ့ကစလို့ဖြတ်တောက်ချင်းခံစားရပါတယ်ခင်ဗျာ
။နိုင်ငံရင်ပြောပြခဲ့တာပါရှင်။အခုမြန်မာရေးဆွေးနွေးခန်းအစီအစဉ်နာဆင်ချိန်ရောက်ပါပြီ။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုဟာဥရောပ၊အာဖရိကတွေအထိပြန့်နှံ့ရောက်ရှိနေပေမဲ့လို့တရုတ်နဲ့မိုင်းထောင်ချီပြီးတော့နေချင်းထိဆက်နေတဲ့မြန်မာနိုင်ငံမှာတော့ကူးစက်ပြန့်နှံ့မှုတိတ်မကြရသလိုယောဂဖြစ်တယ်ဆိုတဲ့လူနာလည်းမတွေ့ရသေးဘူးလို့သိရပါတယ်မြန်မာနိုင်ငံကျန်းမာရေးဆောင်ရှောက်မှုတိတ်ကောင်းနေလို့လားရှာဖွေဖော်ထုတ်မှုညံ့လို့လားမြန်မာအရေးသုံးသပ်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ရဦးတင်မောင်သားခင်ဗျာဒီပြင်းရောဆရာကိုကျွန်တော်ဆရာဝန်တယောက်အနေနဲ့ဆက်သွယ်မြင်းမြန်းလူလာဖြစ်ပါတယ်အဓိကအကြောင်းအရာကတော့ဒီတရုတ်ပြည်ကစတင်လိုက်တဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံဟာတိတ်အင်းကြီးချင်းတိတ်နီးစပ်တဲ့နိုင်ငံဖြစ်ပါတယ်နေဆက်ဒေသချင်းဆက်ဆက်နဲ့မိုင်းမောင်းထောင်ချီပြီးဆက်ဆက်နေတယ်နောက်ပြီးတော့နေဆက်ဖြတ်တဲ့ဂိတ်ဆိုတာလည်းပဲတနေ့ရက်ရက်ဖြတ်လို့ဖို့လူလာမဟုတ်ပါဘူးရွာတရွာထဲမှာခလေကနေဆက်ဖြတ်နေဆက်မြင်းကဖြတ်နေတဲ့အိမ်ကိန်းထဲမှာအိမ်အယူကငါဒီဘက်မှာအနောက်ဖက်ကအဟိုဘက်မှာဆက်ပြီးဖြစ်နေတာလေအများကြီးရှိရကိစ္စပါဒီနေဇာကဆိုတော့လောက်နေဇာချင်းတွေ့နေတဲ့ဒေတာမှာကမ္ဘာနိုင်ငံတွေကိုရိုနာဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားမှုနဲ့နှိုင်းယှဉ်တဲ့မြန်မာပြည်မှာမရှိဆုံးအ ਨੇ ဆုံးဖြစ်နေတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့အမှန်ရက်လားဗမာဘက်က
အမှန်တကယ်ဆန်းစစ်ကြီးနိုင်ရလားဆိုတာမေ့ချင်တာဖြစ်ပါတယ်ပရောဆိုဆရာသိထားတဲ့မြန်မာနိုင်ငံကျန်းမာရေးဌာနကထုတ်ပြန်တဲ့ဒီရောအားနဲ့ပတ်သက်တဲ့အခြေအနေကိုဆရာပြောပြချပါရစေ။ဆရာယေဘုအားဖြင့်တော့ဟိုဒီလိုတုတ်ခွေးတွေပါလေဖြစ်တယ်ပေါ့နော်။ဆိုရင်ကျွန်တော်တို့ကိုရိုနာဗိုင်းရပ်စ်မတိုင်ခင်တည်းကတော့ကျန်းမာရေးမကြီးဌာနအလေးနဲ့ထားပြီးလုပ်တွေလုပ်ထားရှိပါတယ်။ဥပမာ
ဲ့ခါမျိုးတွေမှာလည်းအဲတွေ့ရလေးရှိတယ်လေအဲ့တော့ဒီရဲ့တွေ့ပြီဆိုလို့ရှိရင်လည်းကျွန်တော်တို့ဟိုတတိချာချာပြီးတော့စနစ်တကျလေးအဲလုပ်တွေလုပ်တာရှိပါလေကျွန်မယူမြို့ဌာနအနေနဲ့ဆိုလို့ရှိရင်တော့ဆိုတော့အတတ်နိုင်ဆုံးတော့တုတ်ပြန်ဆောင်ရဖို့လုပ်နေတယ်အဲတခုကျွန်တော်တို့တစ်ဖက်မှာလည်းအားမရကြတဲ့ပြောဆိုတာမျိုးလည်းကြားရတယ်ပေါ့နော်ဆိုတော့ဘာလို့လဲဆိုတော့ဥမာအဖြစ်နဲ့ဆက်ချင်းဆက်ဆက်နေပြီးတော့အဲနေဆက်ကိုမသိဘူးလားလို့ပြောတဲ့ဟာမျိုးပေါ့နော
်နေဆက်ကလည်းပျက်ခက်တာကိုတကယ်တော့ကျွန်တော်လည်းအဲ့ဒါကိုမေးနေတာဆရာလေးစိတ်အဝင်ထက်ဆိုရင်တော့ဒီညကတော့ပိတ်ဖိကြတယ် facility လည်းပဲထားနိုင်တယ်အဲ့ဒီနေဆက်မှာမိုင်းထောင်ချီကြီးဆက်ဆက်နေတာဘယ်လိုလုပ်ပြီးတော့အဲ့ဒီဟာကိုမမကကန်စစ်စစ်နိုင်တယ်လို့ပြောလို့ရမှာလေဆရာနော
်အဲနေဆက်ကိုဟိုကြောင်ချီပြီးရှိတယ်ဆိုရင်ဘယ်လိုချစ်တာကဒီဝူဟန်ကရှေ့ပိုင်းပေါ့နော်ကျွန်တော်တို့ဒီဘက်ကနေဆက်ကတရုတ်ပြည်အနောက်ပိုင်းပေါ့အဲ့တော့တရုတ်ပြည်နဲ့ရှေ့နယ်အနောက်ဆိုတာကကျွန်တော်တို့အတော်လေးဝေးกว่าသေးတယ်ဗျနိုင်ငံချင်းကဆက်ဆံနေတာပြောတာကျွန်တော်လေရင်နဲ့သွားမယ်ဆိုလို့ရှိတော့ကျွန်တော်ချင်းနဲ့9နာရီ4နာရီနဲ့9နာရီခီးလောက်ရှိဒါကြောင့်မို့တရုတ်ပြည်နဲ့ဆက်ဆက်လိုက်တယ်လို့ပြောပေမဲ့ပိုပြီးတိတိကျကျပြောရင်ဝူဟန်နဲ့အဆက်ဆက်ရှိလားဆိုတာပုံမှန်တယ်ပုံပြီးပြောတင်တယ်လို့ကျွန်တော်ထင်တယ
်အဲဒီကျမရဲ့ဝန်ကြီးဌာနကဒီ February 23ရက်နေ့ထုတ်တဲ့အထက်မှာတော့မြန်မာနိုင်ငံမှာကူးစက်ဖြစ်ပေါ်သူလုံးဝမရှိသေးဘူးဆိုတဲ့သဘောမျိုးကြေထားတာတွေ့ရပါတယ်အဲ့လောက်ထိတော့မှတ်နိုင်ပါလားရော
အဲမြန်မာနိုင်ငံမှာကူးစက်မှုရှိဘူးလို့ဆိုလို့တဲ့စာကြောင်းပေါ်မှာနားလည်မှုပေါ်မှာမူတည်ပါပေါ့နော်ကျမဝန်ကြီးဌာနတို့ဌာနတွေနဲ့ပြောရတာဆိုလို့ရှိရင်တော့သူတို့စစ်ဆေးမိတဲ့ညအแทမှာတော့မတွေ့သေးဘူးဆိုတော့အဓိပ္ပာယ်ပါ။เนาะမြန်မာတိုင်းကလုံးမှာမရှိဘူးလို့ပြောတဲ့အဓိပ္ပာယ်လို့ကျွန်တော်ကမယူပါဘူး။เนาะဒါကြောင့်မို့ပြားသောအဖြစ်ပြောရတဲ့အခါမှာတော့မြန်မာနိုင်ငံမှာသူတို့စစ်ဆေးတဲ့ညမတွေ့သေးဘူးဆိုတော့အဓိပ္ပာယ်ပါ။ဒါပေမဲ့အဲမာတောင်ကိုရီးယားကနေအဲအမျိုးသမီးကြောင့်ဒီတောင်ကိုရီးယားလာတဲ့တူရစ်ကြောင့်မြန်မာပြည်လာတယ်တွေ့တယ်ပြန်သွားတယ်အဲ့ဒီများလူနဲ့ဆက်ဆက်ခဲ့တဲ့လူတွေဘယ်လိုရှိတယ်ဆိုတော့တောင်ကိုရီးယားနေပြန်ပြီးသတင်းပို့ပေးတယ်ဒီမှာလည်းကျမရေးဌာနကသွားပြီးတော့ကြည့်တယ်ပေါ့နော်ကြည့်ရဆက်ဆက်တယ်ဆိုတော့ကြည့်ရတာကတော့ကျွန်တော်ထင်တယ်အိမ်မှာပဲအဲဒီလူတွေကိုစောင့်ကြည့်တဲ့တသက်ထားပြီးစောင့်ကြည့်တဲ့သဘောမျိုးရှိနေမယ်ထင်တယ်ကျမရေးပညာပေးတော့ပေးခဲ့တယ်ဆိုတော့ဓာတ်တဲ့ပို့ပြီးလုပ်ဖို့လိုမလားပေါ့နော်ဒီလိုထိတွေ့ခဲ့တဲ့လူတွေဥမာအားဖြင့်ဒီပါဆိုလို့ရှိရင်အဲ့ဒီလိုထိတွေ့ခဲ့တယ်ဆိုလို့ရှိရင်ကိုเนาะကျွန်တော်တို့ဆက်လေးရက်လောက်ကထားတဲ့နေရာလေးရှိတယ်ဥမာအချင်းမန္တလေးမှာဝဟန်ကပြန်တဲ့လူတွေအတွက်ထားတဲ့နေရာကိုဖွင့်တယ်ရန်ကုန်မှာဖွင့်တယ်လို့ကျွန်တော်ဒီဘာကလည်းမကြားရသေးဘူးပေါ့ပြင်ဆင်တာရှိသလားပေါ့မန္တလေးမှာပြင်ဆင်တဲ့ကော်မတီဖွင့်တယ်ရန်ကုန်မှာဖွင့်သလားပေါ့เนาะပြီးရင်တူရစ်အခုပြောရတယ်ဒီကိုရီးယားခီးသွားတွေလာသွားတယ်ဖြစ်လာတယ်ဆိုရင်အဲ့ဒီ tourism site လို့ပြောတဲ့ပုဂံညောင်ဦးเนาะပြီးတော့တောင်ကြီးအင်းလေးအစဒေသတွေမှာရောဒီလိုပြင်ဆင်ချက်တွေအသင့်ထားသလားပေါ့เนาะအဲ့တော့ quarantine လုပ်တယ်ပေါ့เนาะလူတွေကိုတီးကြထားလိုက်မယ်လို့ဆိုရင်အဲ့ဒီပြင်ဆင်ထားမှုမှာကျွန်တော်တို့သတင်းမတွေ့ရမန္တလေးကလွဲပြီးကြံတာမတွေ့ရ
ဟုတ်တယ်အဲ့အဲ့ဒီဟာကျွန်တော်လည်းအဓိကအဲ့ဒါကိုမေ့ချင်တာပါဆိုတော့ကျွန်တော်နိုင်ငံတွေကတော့နေရာတော်တော်များများမှာထားပြီးတော့ပို့ပြီးတော့ utilize ဆောင်ကြည့်နိုင်တယ်ပေါ့လေမြန်မာနိုင်ငံမှာရောအဲ့လောက်ထိလုံနိုင်တဲ့ facility တော့ရှိရလားလောက်တော့လုံနိုင်ရလားဆိုတာအဓိကမေ့ရဖြစ်မှလို့ထင်ပါတယ်ဘလို့ကျမရဲ့ဝန်ကြီးဌာနကသူတို့တွေ့တဲ့စီးရင်ရတာသူတို့ပြောလိုက်တာတပြည်လုံးကတကယ်ဖြစ်နေတဲ့အခြေအနေနဲ့တော်တော်လေးများကွာဟနေတာအဲ့ဒါကွာဟနိုင်တဲ့အခြေအနေရှိနေတာပေါ့
ကျွန်တော်တို့ပြောလို့တော့မရဘူးပေါ့နော်ကျွန်တော်ထင်တယ်ဘယ်သူမှပြောလို့ရမှာမထင်ဘူးတော့ဘယ်လောက်ဖြားလဲဒါပေမဲ့များသောအားဖြင့်ခုလိုပညာပေးထားပြီဆိုလို့ရှိရင်တော့
ကျားနာလို့ပြင်ပစီကန်းတွေကိုရောက်တယ်ဆိုလို့ရှိရင်ပြင်ပစီကန်းမှာထိုင်နေဆရာဝန်တွေကတရားကိုချက်ချင်းအကြောင်းကြားလောက်အောင်တော့ကျွန်တော်တို့အသိပညာเนาะဒီနိုးကြမှုရှိတယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကလူလူရဲ့တုံ့ပြန်မှုလူလူကလည်းတချို့ကမြန်မာနိုင်ငံလူလူရဲ့ကျမ်းမာရေးအစီ
ဘလောက်မြင်မှားတယ်လဲညသာဖြင့်တချို့ကစားရမှာမျက်စိကန်းတစ်စီမကြောက်စူပြီးတော့ပြောကြတယ်တဖော်မျိုးဟိုတုန်းကရှိခဲ့ပါတယ်အခုခါမှာတော့လူလူဟာအဲ့ဒီလက်ကိုဆန့်စင်ဖို့တို့ဒါလိုအပ်တဲ့နှခေါင်းစည်းအုပ်ထားဖို့ဘာလို့ဆိုတာကသူတို့ကတတိလူတိုင်းလူလူသတိရှိကြပါရဲ့လားအဲ့ဒီပစ္စည်းအရေတက်ကတော့လုံလောက်ရှိရလားဆရာကြီးဟိုလူတွေမှအသိရှိပါတယ်အခုလောက်ပြောနေကြပြီဆိုရင်တို့တတိနေကိုကြားနေကြပ အဲ့ဒီနေရာမှာအားနည်းချက်ရှိတယ်လို့ကျွန်တော်ထင်တယ်။ဥပမာအားဖြင့်ကျွန်တော်တို့ကလူတွေသွားလာကြတဲ့နေရာမှာလက်ဆေးဖို့ကျွန်တော်တို့ပြောပြီးမယ်လက်ဆေးဖို့စက်ပြာနော်ကျွန်တော်တို့ဒါတွေကအစိုးရကတာဝန်ယူဆောင်ရဲရမှာအများကြီးလူဆိုင်ရာကိစ္စဖြစ်တဲ့အတွက်ကြောင့်မို့လက်ဆေးဖို့ရည်ဘောနော်ဥပမာကျွန်တော်တို့ကအမိုက်ကိုစနစ်ကျဆုံးပစ်ဖို့ပဲပြောတယ်အမိုက်ပုံထားမပေးဘူးအစိုးရကနော်ဒီဟာတွေကအစိုးရရဲ့အခမ်းအနားတွေဖြစ်တယ်အဲ့ဒီအတွက်အရေးပေါ် budget တွေကိုချထားဖို့လိုတယ်အဲ့တော့အခြေခံကြမ်းမှန်ရေးဆောင်ရှောက်မှုနဲ့ပတ်သက်တဲ့စဉ်းစားချက်တွေကအစိုးရရဲ့လုပ်ငန်းတာဝန်မှာအဓိကထားပြီးစဉ်းစားတာကကျွန်တော်အားနည်းတယ်အထူးသဖြင့်ဒီခေတ်စ်အစိုးရတွေပေါ့နော်အစိုးရတွေကများသောအားဖြင့်ပညာရေးနဲ့ကြမ်းမှန်ရေးဟာသူတို့ရဲ့အဓိကကျတဲ့အလို့ဖြစ်နေထားတယ်မြန်မာနိုင်ငံဘာကအဲ့ဒီနှစ်ခုကိုအဓိကကြားတဲ့အလို့အနေနဲ့မထားဘဲနဲ့တခြားသောကိစ္စတွေဟာပူပူကြီးကျယ်တကယ်တော့လုတ်ပြီးတော့ဘာမှအကောင့်ထဲမပေါ်လာတာမျိုးကိုတွေ့ရတယ်
။ဒါပေမဲ့အခုနောက်ပိုင်းမှာကျန်းမာရေးအသုံးစရိတ်ပညာရေးအသုံးစရိတ်တွေကိုအရင်ကတည်းကအများကြီးတိုးပြီးတော့သုံးလာတယ်ဆိုပြီးတော့တွေ့ရပါတယ်။အဲ့ဟာကောလုံလောလောဆီပါရဲ့လားအခုလိုပြည်သူလူထုအသိပညာကျန်းမာရေးဆောင်ရှားမှုအတွက
်ဟိုမေးလိုက်တဲ့အင်တာမေးလိုက်တဲ့မေးခွန်းပါ။အဲ့ဒီနေရာမှာတော့အားနည်းချက်တွေရှိတယ်ထင်တယ်။ဘာကြောင့်လဲဆိုရင်ကျွန်တော်တို့က budget ကိုချထားပေးလိုက်ပြီးအသုံးစရိတ်တွေသုံးပြီဆိုရင် budget ကိုဘယ်လိုနေရာမှာသုံးတာလဲလို့ပြန်လဲခွဲခြမ်းစိတ်ထားဖို့လိုတယ်။ဥပမာအားဖြင့်အစာဦးတွေပါများတော့အားဖြင့်သုံးအသုံးပြုကြ။နော်။အစာဦးတွေမလိုဘူးပေါ့ပါဘူးလိုပါတယ်။ဒါပေမဲ့အစာဦးကတစ်ဖက်ကကိုယ်တွေအတွက်ပတ်စံကြံနေပေါ့ဗျာ။ချပေးလိုက်တဲ့တာဝန်ခံနဲ့အရာရှိတွေအတွက်ပတ်စံကြံနေဒါကြောင့်မို့အစာဦးတွေတိုးဆောက်တယ်။အဲ့တော့ကျမရဲ့ဆရာကိစ္စတွေလူသူကလေယူရမယ့်ပညာရေးကလေးတွေရဲ့ပညာရေးတိုးတက်ဖို့နေရာတွေမှာသုံးသလားအဲ့တော့ပြန်ပြီးတော့ budget ကိုသုံးသက်တဲ့အခါမှာကိုကပညာရေးဆိုင်ရာအသုံးစိတ်ကိုဘလို့ခွဲခြားပြီးသုံးတယ်လေဆိုတော့နံပါတ်1အစိုးရမှာပွင့်လင်းမြင်သာမှုကျွန်တော်တို့အားနည်းတယ်ကျမရဲ့ဌာနကလည်းဒါတွေကိုဒီထိကျွန်တော်တို့ဖွင့်ပြဖို့ဖွင့်ပြလေဖွင့်ပြထားတယ်မရှိဘူးတစ်ဖက်မှာ NGO တွေကလည်းအဲ့ဒီလောက်စီတောက်ဆိုလေတောက်ဆိုထားလေမရှိသေးဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကခုနဆရာမေးတဲ့မိန်ကွန်းကမေးတိုက်တဲ့မိန်ကွန်းဖြစ်တယ်။ပို့ပြီးအသေးစိတ်ကြည့်ဖို့လိုတယ်။ဥမာအစာဦးတွေစောက်တဲ့ညပါပဲအများကြီးချပြီးတော့ကျမရဲ့သုံးစိတ်တက်သွားလားပေါ့။ဘာလို့အစာဦးစောက်တဲ့အတွက်ကြောင့် contract နဲ့ကိုယ်နဲ့ချပေးတဲ့လူကြားမှာနော်ကျွန်တော်တို့ဒီဟိုချသားမှုပါတဲ့ဆက်သွယ်မှုတွေမရှိဘူးလို့မပြောနိုင်ဘူး
။ဒီ NLD အစွဲတက်လာပြီးတဲ့နောက်ပိုင်းမှာလူဦးရေနဲ့ဆရာဝန်အချို့အစားဘလောက်များတိုးလာပါသလဲ။นี่สินเสียวมวยทุ่งไหนผู้ก็ปูบิตู้ล่ะว่าซะอะเนี่ยเสียทีจองเนซินไปบ่ครับ
สิซูอ่ะเลเซ่เนี่ยเปลี่ยนเนาะจนเสียวมวยทุ่งหมู่นูเนเน่เปลี่ยนช่อจาไล่บาลงสอจนอีทวยก็ตลอดนี้แน่ล่ะเออแล้วซี้ยงตู่ตองเนี่ยเออจนเมษวยเปี่ยวเปล่าล่ะสมมุติรอบใบมาผิดล่ะเสียวมเนี่ยตู่ซี้ยงมาลาพี่แล้วเอาลุกได้คํามาซี้นามเองก็อังกฤษโดไม่ยินไหนมาอเนเจซินสออ่านั่งแกยับเลตนาเนจะซินဆိုပြီးဗမာလိုရေးတဲ့ဟာမျိုးပေါ့ဗျာเนาะအဲ့ဒီလိုဈေးကိုဗမာလိုစလုံးပေါင်းတဲ့အဆင့်ထိဆရာဝန်တွေဟာဖြစ်သွားတယ်လို့ကျွန်တော်တကယ်ညာပြောတယ်အဲ့တော့ဒီအရေးသေးပိုင်းဆိုင်တာပေါ့အင်မတန်ကိုလိမ့်ချသွားတယ်အရေးအတွက်တွေကိုအများကြီးပြဖို့အတွက်စေဆိုးရလက်ထက်မှာကြိုးစားခဲ့တဲ့အတွက်ကြောင့်ဒီအတွက်ကျွန်တော်တို့ဒီဘက်ခစ်ပေါ့เนาะကျွန်တော်အပြောင်းလဲဖြစ်သွားပြီးတဲ့ခစ်မှာပြန်ပြီးတော့ရှော့ချပါတယ်ကြားကြောင်မှုအထွက်သုံးကတော့အထွက်သုံးနဲ့တော့တိုင်းတာလို့မရဘူးလို့ကျွန်တော်ထင်တယ
်ဦးကျဇန်သားရဲ့မြမအရေးဆွေးနွေးခန်းစီစဉ်ကိုနားဆင်ခဲ့ရတာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်2020ပြည့်နှစ်မတ်လ1ရက်တနင်္ဂနွေနေ့ညဘက် VOA စီစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းစီစဉ်မှာတော့မြမပြည်ကပေးစာထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လင့်ခင်သတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါမန်အင်ဂျင်နီယာကအကူအညီတင်ဆက်ထားပါတယ်ရှင်
ခုဆိုရင်ပြည်တော်စုလွှတ်တော်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတစ်ခုကိုဆွေးနွေးနေကြပါပြီ။တမတော်နဲ့ပြည်ခိုင်မျိုးဘက်ကတင်တဲ့ဥပဒေမူကြမ်း5ခု၊ NLD ဦးဆောင်တဲ့45ဦးကော်မတီကတင်တဲ့ဥပဒေမူကြမ်း2ခု၊စုစုပေါင်း9ခုကိုပေါင်းပြီးဥပဒေမူကြမ်းတစ်ခုအဖြစ်အပိုင်းနှစ်ပိုင်းခွဲတင်ထားတာကိုဆွေးနွေးနေကြတာဖြစ်ပါတယ်။ဒီဆင့်ပြီးရင်တော့ပြင်ဆင်ချက်မှာပါတဲ့အချက်တစ်ချက်ချင်းစီကိုမဲခွဲဆုံးဖြတ်အတည်ပြုကြပါဦးမယ်။ငကိုတော့ကဒီဥပဒေကြမ်းကိုဆွေးနွေးဖို့လူစင်းတောင်းတဲ့အခါတမရသာကိုစလေအာလုံးနီပါအပါဝဲကိုစလေစုစုပေါင်း282ယောက်ဆွေးနွေးမယ်ဆိုပြီးစည်ရင်တက်လာပါတယ်။သိမ့်များလုံးနဲ့အရေးအတွက်ဖြစ်နေတာကြောင့်လွတ်တော်နိုင်ငံကက149ယောက်ကိုပဲဆွေးနွေးခွင့်ပြုခဲ့ပါတယ်။အဲဒီထဲမှာ NLD အမတ်အယောက်90တမရသာကိုစလေအယောက်90နဲ့အခြားပါတီအသီးသီးကအမတ်49ယောက်ပါဝင်တာတွေ့ရပါတယ်။အခုဆိုရင်ဆွေးနွေးမှုတွေလည်းအတော်ခီးရောက်ခဲ့ပါပြီ။ဆွေးနွေးသူတွေထဲမှာတပ်မတော်ကိုယ်စားလှယ်တွေအများကြီးပါဝင်နေတာမို့အဲ့ဒီဆွေးနွေးချက်တွေထဲကနေဒီကနေ့တပ်မတော်ခေါင်းဆောင်တွေရဲ့နိုင်ငံရေးအရာရည်တည်ချက်2008ဖွဲ့စည်းပုံအပေါ်သဘောထားတွေကိုလည်းထင်ထင်ရှားရှားမြင်လာရပါတယ်။ဆရာနာရှင်စနစ်ကနေအပြောင်းလဲလုပ်ခဲ့တာ6နှစ်ကျော်ရှိလာတဲ့ဒီနေ့ကာလတပ်မတော်ရဲ့ရည်တည်ချက်ဘယ်လိုရှိနေလဲဆိုတာလေ့လာတင်ပြသွားပါမယ်
။အခုလွှတ်တော်ရဲ့ရောက်နေတဲ့ဖွဲ့စည်းပုံပြင်ရေးဥပဒေမူကြမ်းထဲမှာ NLD ဦးဆောင်တဲ့45ဦးကော်မတီဘက်ကတင်ထားတဲ့လာမယ့်တတိယအကြိမ်လွှတ်တော်တက်တန်းကာလကစတက်မတော်သားကိုယ်စားလှယ်ဦးရေကို15ရာခိုင်နှုန်းကနေ10ရာခိုင်နှုန်း2030ဘေးနှစ်အရောက်မှာ5ရာခိုင်နှုန်းထိရှော့ချဖို့အဆိုပြုချက်လည်းပါဝင်ပါတယ်။အထိပ္ပယ်ကတော့လွှတ်တော်တွင်တက်မတော်သားကိုယ်စားလှယ်တွေပါဝင်မှုကို10နှစ်အတွင်း25ရာခိုင်နှုန်းကနေ5ရာခိုင်နှုန်းထိရှော့ချဖို့ရည်ရွယ်တာပါ။လွှတ်တော်ရင်ဆွေးနွေးချက်တွေအရတက်မတော်ခေါင်းဆောင်တွေဘက်ကဒီအချက်ပြင်ချင်တာကိုခါခါတီးတီးငင်းပယ်ပါတယ်အကြောင်းပြချက်ကတော့နိုင်ငံမှာတိုင်းနာလက်နက်ကင်တွေအရေးရှိနေသေးတယ်ဒီအရေးတွေကိုကင်တွေဖြည့်ရှင်းပြီးကမှငြိမ်းချမ်းရေးရပြီးကမှတက်မတော်ဟာနိုင်ငံရေးကနေထွက်ခွာသွားမယ်တနည်းလွှတ်တော်တွင်အလိုလျောက်ပါဝင်မှုကနေဆုတ်ခွာမယ်လို့ဆိုပါတယ်နမူနာအားဖြင့်လည်းအင်ဒိုနီးရှားနိုင်ငံမှာသမရဆူဟာတူလက်ထက်တက်မတော်သားတွေလွှတ်တော်တွင်ပါဝင်နေမှုကနေတဖြည်းဖြည်းဆုတ်ခွာသွားတာမျိုးလုပ်ခဲ့တယ်။အဲ့ဒီအချိန်အင်ဒိုနီးရှားမှာအာချေးပြည်နယ်မှာတပုံထတာလောက်ပဲရှိတယ်။မြန်မာနိုင်ငံမှာတော့နိုင်ငံအနှံ့အပြားမှာလက်နက်ကိုင်ပုံကံမှုကရှိနေတယ်။ဒီလိုအခြေအနေမျိုးမှာတက်မတော်အနေနဲ့နိုင်ငံရေးကနေထွက်ခွာသွားဖို့လွှတ်တော်တွေပါဝင်မှုကနေဆုတ်ခွာသွားဖို့မဖြစ်နိုင်သေးဘူးလို့ဆိုလိုတာဖြစ်ပါတယ
်။ဒါနဲ့ပတ်သက်ပြီးတမရသာကိုစလေဘုံမှုထက်လင်းက1958 1962 1988ခုနှစ်များမှာတမရကတိုင်းပြည်အာဏာရယူခဲ့ရတာကိုမှန်ကန်ကြောင်းပြောဆိုပြီးလက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးကာလဟာ6နှစ်လောက်ပဲရှိသေးတယ်။ပြည်တွင်းလက်နက်ကိုင်တောင်းကျမှုတွေပြည်ပပယောဂနဲ့ဝင်ရောက်ဆွတ်ဖက်မှုကြောင့်ဖြစ်ပေါ်လာတဲ့အကြမ်းဖက်တောင်းကျမှုတွေတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေရှိနေပြီးနိုင်ငံတော်၏အချုပ်အခြာအာဏာကိုထိပါစော်ကားရန်ကျန်ရွယ်လှုပ်ဆောင်မှုများရှိနေတာထင်ထင်ရှားရှားတွေ့ရလို့လို့ဆိုပါတယ်။သူကအဲ့လိုပြောလို့မကဒီလိုအခြေအနေမျိုးမှာတပ်မတော်သားလွှတ်တော်ကိုယ်စားလှယ်များကိုရှော့ချလိုက်ပြီဆိုပါကမလိုလားအပ်တဲ့ဘေးရွက်ဆိုးကျိုးများဖြစ်ပေါ်လာနိုင်ပါတယ်ဆိုပြီး တတိပိစကားတော့ပြောဆိုခဲ့ပါတယ်သူပြောတဲ့ဘီရွဲ့ဆိုးကျိုးဆိုတာဘာကိုခေါ်တာလဲနောက်ထပ်တစ်ကြိမ်ဆက်အနာသိမှုမျိုးလားဆိုတာကိုတော့ရှင်းပြမသွားခဲ့ပါဘူ
းလက်ရှိ NLD ဦးဆောင်တဲ့45ဦးကော်မတီဘက်ကတင်လာတဲ့ပြင်ဆင်ဖြည့်ဆွက်ပက်ဖြက်လိုတဲ့အချက်114ချက်ရှိပြီးအဲ့ဒီထဲမှာတက်မတော်အခန်းကဏ္ဍကိုရှော့ချမဲ့အချက်41ချက်တောင်ပါနေတယ်လို့အမျိုးသားလွတ်တော်အမတ်ဗိုလ်ချုပ်ကြီးဟောင်းဦးစိုးသိန်းကထောက်ပြပါတယ်။အဲ့ဒီထဲမှာတက်မတော်ကာကွယ်ဦးစည်းချုပ်သည်လက်နက်ကိုင်တပ်ဖွဲ့အားလုံး၏အကြီးအကဲဖြစ်သည်ဆိုတဲ့အချက်ကိုပယ်ဖြတ်ဖို့နိုင်ငံတော်၏အမျိုးသားနိုင်ငံရေးအခန်းကဏ္ဍတွင်တက်မတော်ကပါဝင်ထမ်းဆောင်ရေးတို့ကိုအစဉ်တစိုက်ဦးတည်သည်ဆိုတဲ့အချက်မှာပြည်သူ့ဆန္ဒနှင့်အညီဆိုတာကိုဖြည့်ဆွတ်ဖို့ဆိုတာမျိုးနဲ့ပါဝင်ပါတယ်။တွေကိုလက်မခံနိုင်ကြောင်းတက်မတော်သားအမတ်တွေကဆွေးနွေးတင်ပြကြပါတယ်တက်မတော်သားကိုယ်စားလှယ်ဒုပိုမှူးကြီးမိုးမြင့်အောင်ကပြည်ခိုင်ဖြိုးဘက်ကတင်ထားတဲ့ကာလုံးလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့လုတ်ပိုင်ခွင့်တိုးချဲ့ဖို့ကိစ္စကိုထောက်ခံဆွေးနွေးရင်းမြန်မာနိုင်ငံအချက်လက်ရှာဖွေရေးအဖွဲ့ဤအစဉ်ခန်းစာများရခိုင်ပြည်နယ်အရေးကိစ္စကို ICC ကတရားစင်ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ရည်တည်ချက်ကိုကုလသမဂ္ဂထွေထွေညီလာခံတွင်တင်ပြခဲ့သည့်ကိစ္စ ICJ တို့မြန်မာနိုင်ငံကတက်ရောက်ရှင်းလင်းသည့်ကိစ္စစတဲ့နိုင်ငံအတွက်အလွန်ရေးပါတဲ့ကိစ္စများမတိုင်ခင်မှာကောင်စီနဲ့ညှိနှိုင်းဆွေးနွေးတင်တော်လဲလှုပ်ဆောင်မှုမရှိခဲ့တာကိုလည်းတွေ့ရှိရပါတယ်လို့ဆိုပါတယ်အထိပယ်ကတော့တက်မတော်ခေါင်းဆောင်တွေဟာရွေးကောက်ခံအစိုးရက2008ဖွဲ့စည်းပုံအတိုင်းစီမံခန့်ခွဲအုပ်ချုပ်နေသည့်တိုင်ဒါကိုကျင့်နှံ့မှုမရှိသေးတဲ့သဘောထားမျိုးရှိနေတာတွေ့မြင်ကြရပါတယ
်ဖေဖော်ဝါရီ29လွှတ်တော်ရင်းဆွေးနွေးမှုနောက်ဆုံးဆက်ရှင်မှာတော့တက်မတော်သားကိုယ်စားလှယ်ဗမှုချုပ်တယောက်ကမိုက်တောင်းလို့လွှတ်တော်နာကကမိုက်ပေးပါတယ်မိုက်ရတဲ့အခါအဲ့ဒီဗမှုချုပ်က2008ဖွဲ့စည်းပုံဆိုတာကိုဘယ်သူတွေပါဝင်ပြီးဘယ်လိုရေးဆွဲဘယ်လိုပေါ်ပေါက်လာတဲ့အကြောင်းအဲ့ဒီဖွဲ့စည်းပုံကိုနိုင်ငံသားဗန္ဒသန်းရာခိုင်နှုန်းဘလောက်ကမဲပေးလို့အတီးဖြစ်ခဲ့ကြောင်းစသဖြင့်ရှေလျားစွာပြောဆိုပါတယ်လွှတ်တော်နာကကအဲ့လိုပြောဆိုမှုဟာလွှတ်တော်တွင်ဆွေးနွေးချက်တွေနဲ့မဆိုင်ကန့်ကွက်မှုလည်းမဟုတ်တဲ့အတွက်မပြောဆိုဘူးတားမြစ်ပါတယ်တားမြစ်ပြီးမိုက်ကိုပိတ်လိုက်ပြီမဲ့လဲတက်မတော်သားကိုယ်စားလှယ်ကတော့အဖန်ကိုအကျယ်ဆုံးမြင်ပြီးသူပြောချင်တာကိုဆက်ပြောခဲ့ပါတယ်ဒီမြင်ကွင်းကိုကြည့်ရင်ဖွဲ့စည်းပုံပါတက်မတော်သည်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ရအဓိကတာဝန်ရှိပြီဆိုတာကိုအကောင့်ထဲပေါ်နေသလားလို့ထင်မှတ်ရစေပါတယ်လွှတ်တော်တွင်တက်မတော်သားတွေရဲ့ဆွေးနွေးချက်ကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တက်မတော်ဟာနိုင်ငံရေးမှာပါဝင်ရာကနေဆုတ်ခွာသွားဖို့လုံးဝအစီအစဉ်မရှိသေးဘူးဆိုတာကိုပြသနေပါတယ်ဒါအပြင်2008ဖွဲ့စည်းပုံကိုဒီမိုကရေစီဖက်ဒရယ်ပြည်တော်စုပုံစံနဲ့ကိုက်ညီမဲ့ဖွဲ့စည်းပုံအဖြစ်ပြင်ဆင်ဖို့ကိုလည်းဆန္ဒမရှိသေးဘူးဆိုတာပြသနေပါကြောင်းတင်ပြလိုက်ရပါတယ
်ခုစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာပါရှင်အခုလာမယ့်အင်ကာညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်ခေါ်ရှိပါခင်မြန်မာနိုင်ငံမှာလူမျိုးစုတွေအပေါ်မှာခွဲခြားဆက်ဆံတဲ့ဥပဒေနဲ့မူဝါဒတွေဟာဖြစ်ပေါင်းများစွာတွေကရှိနေပြီးတော့မြန်မာလူ့ခွင့်ရေးတိုးတက်လာဖို့ဆိုရင်တော့အဲ့ဒီဥပဒေနဲ့မူဝါဒပြင်ဆင်ရေးတွေကိုဆောင်ရွက်ရလိမ့်မယ်လို့လူ့ခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအခုဒီကျင်းပနေတဲ့လူ့ခွင့်ကောင်စီညီလာခံအတွင်းမှာထောက်ပြခဲ့ပါတယ်ဒီမိုကရေစီတင်ကူးပြောင်းရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာဒီလိုမူဝါဒတွေတကယ်ပဲရှိသေးရဲ့လားလက်ရှိဒီမိုကရေစီရသအစိုးရကရောဒီလိုထောက်ပြနေတဲ့မူဝါဒတွေကိုပြုပြင်ပြောင်းလဲဖို့စိတ်ဆန္ဒရှိရလားဒါမဲ့အင်ကာနေညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမိမျက်လူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဘက်ဖုန်းနံပါတ်က0123923255 ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ်တော်ရှင်ကိုကျေးဇူးပါတယ်ခင
်လာမယ့်အင်္ဂါညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုမအေးတနာကျော်စီစဉ်တင်ဆက်ထားတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုလည်းနှာစင်ကြရအောင်ပါရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေကြံကြားပေးပါရမရှင်။
Now by Mara, now dying daily devon and lepio be mapping. Thorashin is in chin pepulari. Nita de la sangule, nasin jarama separation. A cool yells on few is this no nasin, pure yella jarry thorashin ye. Saru lady, Facebook, Sunday Navaga, Machelly, you could drop the abitimino. Pure lines with a Facebook thorashinga. Along Jemma was it, Sudan Bini Bari, okay, messenger got ye pulara. A cool Sudan Bidia to two Jesu de Mino, go pure with Lane, go Jemma say China Valley, look Jambia Sudan Bijamari. Few you got told him Bidia assisting the cool nas in Brazil, the Rasingaro, go so oopsipari. To go and go women a person didn't be needed, Jemma ye assisting ma. The yo Jemma, then swan ye never did your disappear assisting go nas in Bio, Jila upsipari. To yoga upsim yalara, triallo. A cool new tickets on a bad debut, Timasia, Dimbia Bida. A long Joe Miavari, Surakuso Ujila Varishi. ကိုမျိုးထုံးကတော့တရင်တွေကိုနှိမ့်တိုင်းတင်ပေးစီခြင်းပါလေတဲ့ဟုတ်ကဲ့ပါကျမတို့ရေဒီယိုကနေတနေ့ကိုနှစ်ချိန်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ချိန်ထုတ်လွှင့်တာကိုရောအင်တာနက်ဝက်ဘ်ဆိုက်ပေါ်မှာရော Facebook ပေါ်မှန်ထုတ်လွှင့်ပေးနေပါတယ်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်သက်ပိုင်ဆိုတဲ့တော်ရရှင်ကဗီဒီယိုသတင်းကိုစိုက်နှစ်သက်သဖြင့် ကျမတို့တဲ့ရင်ကိုဒီကားတွေပေါ်ကနေနားဆင်ခြင်းနေရှင်တော့ကျမတို့တဲ့ရင်တချို့တဝက်ကိုတော့ဖိုင်လမီတာ190ကနေပြီးတော့ဖိန်ယူပြီးတော့နားဆင်နိုင်ပါတယ်။တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းနေရှင်တော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောခြင်းပါတယ်နော်။အဲ့ဒီမှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်ပြီးရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။โอเคဆိုတော့တော်ရရှင်ကတော့သတင်းမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးရေးလာတာပါ။ ဟုတ်ကဲ့ပါနားဆင်တဲ့အတွက်လည်းကျမတို့ဘက်ကကျေးဇူးတင်ပါတယ်နောက်ထပ်တော်ရရှင်တယောက်ကတော့မဝါပါမဝါဝါကသတင်းစာရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ချင်တာဆက်သွယ်ချင်တာဆိုရင်ကျမတို့စီကိုအီးမေးလ်ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးတဲ့အထည်ရောက်ဆုံးဖြစ်ပါတယ်နော် emailလိပ်စာ bemis@voanews.com ကိုအင်ဖြစ်ပါလိမ့်ရှင်ဒါမှမဟုတ်လည်းကျမတို့ ကျမတို့ဝက်ဘ်ဆိုက်ပေါ်မှာလည်းအခုမီတာလိုင်းအသစ်တွေတင်ထားပေးပါတယ်ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်းမီတာလိုင်းအသစ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်အဲဒီတော့ရရှင်ကိုလည်းကျမတို့မီတာလိုင်းအသစ်တွေပြန်ပြီးတော့ပို့ထားပါတယ်သူ့လိုပဲဖန်လို့မရဘူးဆိုရင်ကျမတို့ view တွေမြန်မာပိုင်း internet website လိပ်စာမှာမီတာလိုင်းများဆိုပြီးတော့တင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်ကျမတို့ view တ နိုင်ငံရနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝရတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ပါမယ်ရှင်ပထမအဦးဆုံးရေးစကြောကရေးအောင်ဦးဆိုတဲ့တော်ရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါမယ်သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြောသည်ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဦးတည်သွားနေတဲ့မြန်မာနိုင
င်းလျှောက်တာမျိုးလုပ်လို့မရပါဘူးအထူးသဖြင့်အနည်းသက်ဆုံးနိုင်ငံဥပမာတစ်ခုပေးချင်ပါတယ်ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနီးနီးမျိုးချင်းစည်းရုံးလေးရှိကြပါတယ်အဲ့ဒီလိုစည်းရုံးတဲ့အခါမှာဘယ်ပါတီဘယ်အဖွဲ့အစည်းကိုအားမပေးရင်အာဏာသန်ဖြစ်တော်လည်းကောင်းလူမိုက်ဆန်ဆန်နီးချင်တော်လည်းကောင်းစည်းရုံးလို့မရပါဘူးအာဏာချင်းစည်းရုံးတော့အခါခေါင်းဆောင်မီသူတီပြည်သူရင်ထဲမှာလှက်လိုက်လဲလဲဆန္ဒဖြင့်တင်ပြလိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အစ်မဖြစ်နိုင်ပါဘူးပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းတူတိုင်းမှာ Mimi Sana Mapabe, a gentleman, see only Mashiba. Mimi Lusan Chetana, Tidu Lulu Taukamu Yala, Usanli Shibare. Democracy Seneca, Pidu Lulu, Taukamu Yau Jemaga, Anna Yadu Pisse, Damro Pisse, Pide Pisse, Pidu Lulu Sanago, Yau Jempeta, see only Titan. Mimi Puejin, Mimi Badia, Pidu Lulu, Taukamu Yalu Lene, Lanjau Mango, Toy, Lemon Pajin Pin, Pidu Lulu, Taukamu Yau Zijinga. Democracy Sanone, Nidihuda, Champulubare.
Taharo, Democracy Sene Agapidu, so broad deep pidri, yet how can we yabo dre, soya, de and in Ebulu, Joda Losan Yamles Rago, Yizuga, Yan Usure Dorasi, Yabro, a Champula, Pipari. Tadis and Hemen, not at Dorasian, Diogaro, Mananga in a Padebra, Tubalu, Matime, Yepsin, Yales Rago, Yilavari.
Minglava Vue, General Jene Kaza Jaligo, Georgimare. လက်ရှိမြန်မာနိုင်ငံအကြောင်းကိုသတင်းမှာဖတ်ရတာတိတ်ကိုမကျေနပ်ခြင်းစရာပါပဲနိုင်ငံရေးခေါင်းဆောင်တွေကလည်းထိုင်းနေရာကနေလက်ညှိုးထိုးပြီးပြောဆိုဝေဖန်နေသလားလို့တော့ထင်ရတယ်အထက်ကသူတို့စဉ်းစားခဲ့တာလေးတွေကိုအခုထိပြောလို့မကုန်ကြသေးဘူးတိုင်းနာလက်နက်ကင်တွေရောတပ်မတော်ခေါင်းဆောင်တွေကလည်းအာဏာကိုမမောနေကြတော့မာနာကိုလက်ဆွဲထားကြတော့ပြူလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိစားဖို့မကြို ပူ ပေါင်း ပြီး ကိုယ်တိုင် လက်တွေ နဲ့ ပြိုလဲ နေတဲ့ အတိုင်း ပြည်ကို ပြန်လဲ တိဆောက် စေ ခြင်း တယ် လို့ ပြော ပေး ပါ နော်
အစိုးရ နဲ့ ပြည်သူ အထူးတကွာ လက်တွဲ ပြီးတော့ တိုင်း ပြည်ကို ပြန် ပြီးတော့ တိဆောက် မှာ အောင်မြင် ပါမယ် ဆိုပြီးတော့ ဒီ သောရရှင် သူ့ရဲ့ အမြင်ကို ရေးလာတာ ဖြစ် ပါတယ် အဲ့ဒါသောရရှင်နဲ့ကျမတို့ဗီဒီယိုကထုတ်လွှင့်တဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိချင်တာကိုမေးလာကြတဲ့အချိန်မှာကိုထိုက်ဆိုတဲ့သောရရှင်ကတော့ဒီကျမတို့သတင်းတွေတိကျတင်ပြပုံနဲ့ပတ်သက်ပြီးတော့မေးလာပါတယ်ရှင်ဒီသောရရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပိုပြီးတော့ရှင်းလင်းအောင်ဆိုရင်တော့ကျမတို့ဒီဗီဒီယိုမြန်မာပိုင်းရဲ့နေ့စဉ်ဟိုတိကျအ
ချက်ခံထားပါဒါကပထမချက်ပါနောက်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာချိန်ရောလူပါပြီးရပါတယ်သတင်းတော့ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတော့ကရောဒီဘက်ကအေဒါရောကအနည်းဆုံးဒီမတူတဲ့သတင်းချင်းနှစ်ခုကနေပြီးတော့တည်ပြုနိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမယ်ဆိုတာကိုအပြန်အလှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တို့ကုလသမဂ္ဂထုတ်ပြန်ချက်တို့ကိုကျွန်တော်တို့လွှင့်နေဆိုရင်လည်းဘယ်သူကထုတ်ပြန်တာလဲဘယ်သူကပြောတာလဲဆိုပြီးတော့အတိအကျယူညွှန်းပြီးတော့သုံးပါတယ်။သတင်းသဘောကိုတမာတမတ်ကြောက်အောင်လို့မျှတအောင်လို့ဘက်အားလုံးအမြင်တွေကိုဖော်ပြနိုင်အောင်လို့ကျွန်တော်တို့အများအားကြိုးစားပါတယ်။ခုနကပြောသလိုပဲ30မိနစ်စာသတင်းသဘောကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်နဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ
။ Okay ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြစ် editor ဖြစ်တဲ့ကိုသားညွန့်ဦးကဒီတင်းကျမတို့တင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့ဒီဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိတဲ့အကြောင်းအရာကိုပုံဝင်လေးနဲ့စာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ကျမတို့ဒီညမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်အီးမေးလ်ပေးဖို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါက်တာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်။တော်ရရှိနေတဲ့မြစ်တာဒေလက်ဆောင်တစ်ချင်းလေးတစ်ပုံနဲ့ဖြောပြပေးကြပါမယ်။ဒီတစ်ပတ်ကတော့ဒီအမေရိကန်ပြည်အောင်စုမှလည်းဆင်နွှဲနေတဲ့အမျိုးသမီးတမိုင်းလာအထိမ်မတ်အနေနဲ့မြန်မာတစ်ချင်းတွေကအမျိုးသမီးအဆိုတော်တယောက်ရဲ့တစ်ချင်းတွေပဲထုတ်လွှင့်ပေးမယ်လို့စိတ်ကူးရပါတယ်။ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ချင်းအလုံးနှစ်ချက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းနှင်းရယ်နေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအောင်ရှင်လန်းချမ်းမြေကြပါစေရှင်
။ညာစာတွေရေးထားတယ်။နံပါတ်မှမဖတ်ချင်ပဲ။အရင်လိုပြောနေကြဖုန်းကလေးကဆက်သွဲမှုအရေးအပြင်း
မေဇနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္လာနေ့မနေ့ခင်းမှလည်းနောက်တစ်ကြိမ်နားဆင်နိုင်ပါလိမ့်ရှင်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်တင်ဆက်ပါမယ်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာထူးထူးခြားခြားအုံနောက်ခွဲစိတ်ခံရသူတဦးကတရော့ထုဝါသနာရှင်ဖြစ်ပြီးခွဲစိတ်ကုသမှုခံယူစဉ်တရော့ထုနေခဲ့တာပါကြောင့်လဲတခါလန်ဒန်မှာပဲနောက်ထူးခြားတဲ့တိုင်ပွဲတစ်ခုကတော့အနောက်တိုင်းမုံပြတဲ့လဲလို့ပြောရမယ်ပန်ကိတ်လုံနေတော့အပြေးပြိုင်တာဖြစ်ပါတယ်။ဒီလိုထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မတ်အလိမ်မာတို့တင်ဆက်ထားပါလိမ့်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့ကအုံနောက်ခွဲစိတ်မှုတစ်ခုမှာလူနာတယောက်ကတရော့ထိုးရင်အုံနောက်ခွဲစိတ်မှုခံယူခဲ့ပါတယ်။လန်ဒန်ကင်းကောလိပ်ရှေးရုံမှာပြုလုပ်ခဲ့တဲ့ဒီခွဲစိတ်မှုမှာဆရာဝန်တွေကလူနာကိုအခုလိုတရော့ထိုးခွင့်ပေးခဲ့တာပါ။အသက်53နှစ်အရွယ်ဂျက်မာတာနာဟာစီမံရေးရာအကြံပေးဟောင်းတယောက်ဖြစ်ပြီးတော့သူနဲ့သူ့ယောက်ျားဟာအင်္ဂလန်နဲ့အရှေ့တောင်ပိုင်းမှာရှိတဲ့ Isle of Wight ကျွန်းမှာနေထိုင်သူဖြစ်ပါတယ်။သူ့အုံနောက်မှာအခြေတစ်ခုဖြစ်နေတဲ့အတွက်ဒီဟာကိုဖျက်ထုတ်ဖို့ခွဲစိတ်မှုကိုလုပ်ခဲ့ရတာဖြစ်ပြီးတော့ခွဲစိတ်တဲ့နေရာမှာ တရောထိုးနိုင်တဲ့စွမ်းရည်ကိုမထိခိုက်စေဖို့အတွက်အခုလိုစီစဉ်ခဲ့ရတာပါသူ့အုံနောက်အကျိတ်ဟာဘယ်ဘက်လက်အသုံးပြုမှုကိုထိန်းချုပ်တဲ့အုံနောက်ရဲ့အရှိတ်အဝါချမ်းနဲ့နီးနီးကပ်ကပ်တည်ရှိနေခဲ့တာပါအဲ့ဒီအကျိတ်ကို90ရာခိုင်နှုန်းအောင်အောင်မြင်မြင်ခွဲထုတ်နိုင်ခဲ့ပြီးတော့သူ့ရဲ့ဘယ်ဘက်လက်အသုံးပြုနိုင်စွမ်းကိုလည်းမထိခိုက်စေခဲ့ဘူးလို့ခွဲစိတ်ခဲ့တဲ့ဆရာဝန်တွေကပြောပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံဝေလာနယ်ကသူတစိတ်ပိုင်ရှင်မြင်းပူကလေးတကောင်ကိုကယ်တင်ခဲ့ရတဲ့အကြောင်းတင်ပြပေးပါမယ်ဒီသုံးနှစ်သားအရွယ်မြင်းပူလေးဟာတွင်းတစ်ခုကိုပြုတ်ကျနေတဲ့အတွက်ကယ်တင်ခဲ့ရတာပါဒီမြင်းပူလေးဖလိုဟာ12ပေကနေ15ပေလောက်နှက်တဲ့တွင်းနဲ့ကိုပြုတ်ကျနေတာကိုဒေသခံဘတ်ဟိုးကားတစ်စင်းကိုငားပြီးဒီမြင်းပူလေးပြန်ထွက်လာနိုင်စေဖို့အတွက်ညေသားတွေကိုဖြိုချလမ်းဖောက်ပေးခဲ့ရပါတယ်။ဒီဒေသဟာအရင်တုန်းကခဲနဲ့ကြောက်မီးသွေးတူးဖောက်ရာဒေသဖြစ်ခဲ့ပြီးအလျားလိုက်တူးထားတဲ့ညေအောက်လှိုင်ကောင်းတဲ့ဒီမြင်းပူလေးကျသွားတာဖြစ်ပါရဲ့။အရင်တုန်းကတော့တစ်ပင်လေးတွေနဲ့ဖုံးအုပ်နေရဖြစ်ပြီးပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမိုးတဲထန်စွာရွာသွန်းခဲ့ပြီးအပေါ်ယံညေသားတွေတိုက်စားသွားတဲ့အတွက်အခုလိုအပေါက်ကြီးဖြစ်နေတာလို့ညေပိုင်ရှင်ဖြစ်သူโจเซฟကပြောပါတယ
်ဗြိတိန်နိုင်ငံလန်ဒန်မြို့ကသမိုင်းဝင်14ရာစုနှစ်ခရဲကရှိခဲ့တဲ့လေဒန်ဟောဇေးတစ်ခုမှာနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ပန်ကိတ်လှိုင်အပြေးပြိုင်ပွဲကိုကျင်းပခဲ့ပါတယ်ပါဝင်ရှင်ပြိုင်သူတွေဟာပန်ကိတ်လုပ်ရင်အပြေးပြိုင်ကြရတာပါမီတာ20အကွာဝေးကိုအနည်းဆုံး3ချိန်ပြေးရတာဖြစ်ပြီးတော့ဒီပြိုင်ပွဲဟာနာမည်ကြီးပြိုင်ပွဲတစ်ခုဖြစ်ပါတယ်အနိုင်ရတဲ့အဖွဲ့ဟာ Chasing the Dream လို့စာတမ်းရေးထိုးထားတဲ့အကျော်ဒဲအိုးတစ်ခုကိုစုတစိအဖြစ်ရရှိမှာဖြစ်ပါတယ်။ Catholic Christian ဘာသာဝင်တွေရဲ့ဥပုသ်ဆောင်တဲ့ကာလမတိုင်ခင်ပထမအဦးဆုံးနေ့ကိုပန်ကိတ်များနေ့အဖြစ်လူသိများပြီးတော့အဲ့ဒီနေ့မှာအခုလိုပြိုင်ပွဲကိုကျင်းပခဲ့တာပါ။ပြိုင်ပွဲဝင်ကြီးကတော့အခမဲ့ဖြစ်ပြီးကြိုတင်စည်ရင်ပေးသွင်းနိုင်တယ်လို့ပြိုင်မဲ့နေ့မှာလည်းစည်ရင်ပေးသွင်းနိုင်ပါတယ်ခင်ဗျာ
။ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကိုငင်းချမ်းနဲ့မတ်အလိမ်မာတို့တင်ဆက်ပေးနေတာဖြစ်ပါလေရှင်။အခုအတန်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335ပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးနှာစင်နိုင်ပါလေရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြပါမယ်ရှင
်။ပြည်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာတယ်လို့တရုတ်ချက်မယာနာပိုင်းတွေကပြောလိုက်ပါတယ်။စနေနေ့ကနောက်ထပ်ရောဂါကူးစက်ခံသူ983ယောက်ရှိပြီးတော့သေဆုံးသူ35ယောက်ရှိတယ်လို့ပြောကြားလိုက်ပြီးတော့ဒီကူးစက်ခံမှုအရေအတွက်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာအများဆုံးဖြစ်တယ်လို့လည်းတရုတ်အာဏာပိုင်းတွေကပြောပါတယ်။အခုဆိုရင်တရုတ်နိုင်ငံမှာသေဆုံးသူအရေအတွက်ဟာ1880ရှိသွားပြီဖြစ်တယ်လို့လည်းတရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောကြားလိုက်ပါတယ်။နောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3900ကျော်ရှိလာတဲ့အတွက်ခရီးရန်ဖျားကြောင်းတွေကိုပိတ်လိုက်တယ်လို့တောင်ကိုရီးယားနိုင်ငံဘက်ကပြောပါတယ်။စနေတနေ့ရဲမှာတင်ရောဂါပိုးကူးစက်သူ100ကျော်ရှိတဲ့နောက်မှာအခုလိုဖျားကြောင်းတွေပိတ်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းကိုရီးယားယောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။အခုထိတော့ယောဂါပိုးကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးသူ18ဦးရှိပါတယ်ခင်ဗျာ။ဒီနိုင်ငံနဲ့ဒီနိုင်ငံတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်လာနေချိန်မှာပဲဩစတြေးလျထိုင်းနဲ့ဂျပန်နိုင်ငံတို့မှာလည်းဒီဗိုင်းရပ်စ်ကြောင့်လူသေဆုံးမှုတွေစပြီးတော့တွေ့လာနေရပြီးတော့အဲ့ဒီနိုင်ငံတွေမှာလူတယောက်စီသေဆုံးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတောင်ကယ်လိုင်းနားပြည်နယ်မှာစနေနေ့ကကျင်းပခဲ့တဲ့ဒီမိုကရက်ပါတီနဲ့အချို့ရွေးကောက်ပွဲမှာတော့ဒုသမရဟောင်းဂျိုးဘိုင်ဒန်အနိုင်ရရှိသွားခဲ့ပါတယ်။မလေးရှားပြည်ထောင်စုဝန်ကြီးဟောင်းမိုဟယ်ဒင်ယာဆင်ဟာဒီကနေ့မှာဝန်ကြီးချုပ်တစ်ဖြစ်နေကျန်းတစ်စာကျေဆွခဲ့ပါတယ်။ပိုဟမ်မင်းကြီးဖရန်စစ်စာအေးမီဘီနေမကောင်းဖြစ်နေတဲ့အတွက်ရောမမျိုးတောင်ဘက်မှာ6ရက်ကြာပြုလုပ်မဲ့ဒီဘာသာရေးခန်းနာတွေကိုပါဝင်နိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ဒီကနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညဘက်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့မီခေးဒူဗင်စကီဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ32/40/48တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.